စနေနေ့ကတနက်တိခတ်မှုမှာတေဆုံးသွားခဲ့သူ6ဦးနဲ့လွှတ်တော်အမတ်တူအပါဝင်ဒဏ်ရာရသူတွေကိုဂုဏ်ပြုဖို့အတွက်အမေရိကန်သမ္မတဘဲရင်အိုဘားမားဟာအမေရိကန်နိုင်ငံအနောက်တောင်ပိုင်းမှာရှိတဲ့အရီဇိုနာပြည်နယ်ကိုသွားရောက်ခဲ့ပါတယ်။အရီဇိုနာပြည်နယ်တူဆန်းမြို့ကိုအမေရိကန်သမ္မတအိုဘားမားဟာသမ္မတဂရောမီရှယ်အိုဘားမားနဲ့အရီဇိုနာအမတ်တွေနဲ့အတူသွားရောက်တဘာသမရဟာအရီဇိုနာဆန်တော်ချိန်ဗိုလ်ဟုနေညနေပိုင်းမှာအရီဇိုနာတက္ကသိုလ်မှာကျင်းပမယ်အောက်မေပွဲအခမ်းအနားမှာစကားပြောကြမှာပါဒီအခမ်းအနားကိုတည်ဆုံးထံရသူတွေရဲ့မိသားစုဝင်တွေပါတက်ရောက်ကြမှာဖြစ်ပါတယ်အမေရိကန်လွှတ်တော်မှဂေဘရီယယ်ဂစ်ဖော့ချာတနက်နေ့ပြစ်ခတ်မှုကြောင့်ဦးကောင်းတန်ရနဲ့ဆေးရုံမှာခွဲစိတ်ကုသခံယူခဲ့ရပြီးအခြေအနေအခုထိစိုးရင်စရာအနေအထားမှာရှိနေပါတယ်ဒါပေမဲ့သူမရဲ့အခြေအနေဟာတဖြည်းဖြည်းပိုပြီးကောင်းလာနေပါတယ်လို့သူမကိုကုသပေးတဲ့ဆရာဝန်ကပြောပါတယ်အောက်လွှတ်တော်အမတ်တွေဟာသူတို့ရဲ့ရောင်းရင်အခုလိုတိုက်ခိုက်ခံရတာအတွက်ဝန်ထဲချောင်းဗိုလ်တပ်ဟုနေမှာဂုံပြုမှတ်တမ်းတင်ခဲ့ကြပါတယ်လွှတ်တော်မှဂစ်ဖော့ချာကုံစုံဆိုင်ရှိမှသူမရဲ့မဲဆန္ဒရှင်တွေနဲ့တွေ့ဆုံနေချိန်မှာတနက်သမားတိုက်ခိုက်တာခံရတာပါသူမနဲ့တူ73ဦးနဲ့ဒဏ်ရာရကြပြီးအသက်9နှစ်ရွယ်မင်းကလေးနဲ့တရားသူကြီးတူပါဝင်6ဦးသေဆုံးခဲ့ရပါတယ်ဒီတိုက်ခိုက်မှုကိုရှုံ့ချကြောင်းနဲ့ထိခိုက်ဒဏ်ရာရသူတေဆုံးသူတွေကိုဂုံပြုကြောင်းအမတ်ဂစ်ဖော့ချ်ပြန်ပြီးကြမ်းပါဖို့ဆူတောင်းကြောင်းအောက်လွှတ်တော်ဥက္ကဋ္ဌဂျွန်ဘိန်းနတ်ကဆုံးဖြတ်ချက်တစောင်းထုတ်ပြန်ပါတယ်အောက်လွှတ်တော်အနည်းစုအမတ်ခေါင်းဆောင်နန်စီပလိုစီကလည်းတနက်နဲ့တိုက်ခိုက်ခံရတဲ့နေရာမှာလူထုကပါပါဝင်တုံ့ပြန်မှုဟာအမေရိကန်နိုင်ငံရဲ့ဒီမိုကရေစီအစဉ်အလာကိုပြသနေတယ်လို့ပြောကြားခဲ့ပါတယ်